အခြေအနေမတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကနံပြေရှင်းလင်းရေးစစ်ဆင်ရေးလှုပ်ဆောင်စဉ်မိရှုဖျက်ဆီးတာဖမ်းဆီးရိုက်နှက်အကျဉ်းယုံတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်တွေဟာဖန်တီးလှုပ်ကြံမှုသာဖြစ်ကြောင်းမြန်မာအစိုးရရဲ့ပြောခွင့်ရသူကညင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလူအခွင့်ရေးချိုးဖောက်မှုဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အပေါ်ကင်တွယ်ဖြည့်ရှင်းပေးဖို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတချို့ကမြန်မာအစိုးရကိုတိုက်တွန်းခဲ့ပြီးနောက်အခုလိုညင်းဆိုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းဆက်လက်နားဆင်ရမှာပါ
။မောင်နှောနဲ့ရေသိတော်မျိုးတွေကနေကြားဆောင်ရဲစခန်းတွေကိုအော်တိုဘားလ9ရက်နေ့ကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းရဲတပ်ဖွဲ့နဲ့မြမတက်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာပါအခုလိုအာဏာပိုင်တွေဘက်ကလုံခြုံရေးဆိုင်ရာစစ်ဆင်ရေးအခြေအနေအောက်မှာနေအိမ်တွေမိရှူတာတရားလက်လွတ်ဖမ်းဆီးတပ်ဖြတ်တာတွေဖြစ်နေတယ်ဆိုတော့ဆွဆွဲချက်တွေကိုသူတို့အနေနဲ့ထက်ကတလဲလဲလက်ခံရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်စယန်ဟီလီကပြောတာကိုအော်တိုဘားလ24ရက်နေ့နေစွဲနဲ့ကုလသမဂ္ဂလူအခွင့်ရေးကျွမ်းကျင်သူတစုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဒီလိုစိုးရိမ်မှုအပေါ်အလေးထားပေမဲ့မြန်မာအစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကဆွဆွဲချက်တွေပေါ်ညင်းဆိုလိုက်ပါတယ်
လူကိုရေးချိုးဖောက်ပြီးတော့အပြည့်မဲ့ဟိုအမျိုးသမီးနဲ့ကလေးတငယ်တွေအတ္တမပေါ့နော်ဟိုတိုက်ခိုက်တယ်တပ်ဖြတ်တယ်ဆိုတော့မဟုတ်ဘူးဆွဆဲချက်တွေဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့ကဖယ်ချတယ်အဲ့တော့ခုလူကိုရေးအစိုးရကတင်သွင်းပြီးကြေညာတဲ့ထုတ်ပြန်ကြေညာချက်ကိုကျွန်တော်တို့အလေးထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအနေနဲ့ဒီမောင်နှောကိစ္စကိုစပြီးတိုင်းတည်းဆိုကြရကျွန်တော်တို့ဒီစဲဥပဒေအတိုင်းဆောင်ရွက်ဖို့ကျူတင်ပြီးတော့မူဝါဒချမှတ်ပြီးဆောင်ရွက်ခဲ့တာဖြစ်တယ်လက်ရှိအဲ့တိုင်းလည်းဆောင်ရွက်နေတယ်ဆောင်ရွက်နေတဲ့အချိန်မှာကုလသမဂ္ဂဘက်ကပေါ့နော်သူတို့ဒီမှာလည်းသတင်းတွေရောက်တယ်အိုင်းမှာတိကျတဲ့အထောက်အထားတွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရဒီကိုဒီအချက်လက်တွေပြပို့နိုင်တယ်အဲ့တော့ဟိုဥရင်းနဲ့မညီပဲလုပ်နေတာမဟုတ်ဘဲနဲ့အထူးသတိထားပြီးတော့ကိုဆောင်ရွက်နေတာအနေသာဖြစ်တယ
်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တဝိုက်မွတ်စလင်ကျေးရွာတွေကိုလုံခြုံရေးတပ်ဖွဲ့ကမီးရှို့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေပြီးဒါဟာအစွန်းရောက်အကျန်းဖက်သမားတွေရဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ဦးစော်ထေးကရှင်းပြပါတယ်
။လောလောဆယ်လည်းဒီသတင်းတွေထွက်ပေါ်လာတဲ့အတွက်စီစဉ်မှုတွေလုပ်တဲ့အခါမှာခုနပြောတဲ့ရွာရီမီးရှို့တယ်ဆိုတာကဝပိတ်ကျေးရွာနဲ့ကြီးကန်းမြင်တာကရွာလေးတရွာပေါ့။ဒါတွေကလည်းဒီအကျန်းဖက်သမားတွေကအိမ်မျိုးမီးရှို့ပြီးထွက်ပြေးတယ်။စပြီးမီးရှို့တဲ့အိမ်ကိုရှင်းလင်းတဲ့အခါမှာတနက်တွေဖွက်ထားတာတွေ့ရတယ်။ဓာတ်ပုံတွေဗီဒီယိုတွေတချို့ဟာတွေတက်နေတယ်။တက်နေတဲ့ဟာတွေကကျွန်တော်တို့အခုမောင်းတော့မဟုတ်ပဲနဲ့တခြားဒေသတခြားနိုင်ငံတွေမှာဖြစ်ပွားခဲ့တဲ့ပုံတွေကိုကျွန်မနိုင်ငံမှာဖြစ်သလိုအတူအောင်လုပ်ပြီးတော့ပို့နေတာတွေရှိတယ်ဒါတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဘာလဲဆိုတော့အကြမ်းဖက်ပုံရဲ့ network ကိုပတ်ဖို့ပေးနေတဲ့အဖွဲ့တွေတခြားအစွန်းရောက်အဖွဲ့တွေကသတင်းဌာနတွေကိုကျွန်တော်တို့တယ်လီဖုန်းတွေဆက်တယ်မေးတွေပို့တယ်သတင်းမျိုးစုံပို့နေတယ်အလားတူပဲကုလသမဂ္ဂကိုလည်းပို့လိုက်မယ်ဆိုတာကျွန်တော်တို့ကယုံကြည်တယ်
တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်တရားခံတွေကိုဖမ်းဆီးရမိရင်နဲ့အလူရဲခံရတဲ့လက်နက်တွေပြန်လည်ရရှိရေးကိုသာအဓိကထားလှုပ်ဆောင်နေကြောင်းဒီလိုလှုပ်ဆောင်ရမှာဖမ်းဆီးရမိတဲ့အကြမ်းဖက်သမားတွေကိုကုလသမဂ္ဂလူအခွင့်ရေးဆိုင်ရာဂျနီဗာလမ်းညွှန်ချက်နဲ့အညီဆောင်ရွက်နေခြင်းဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်
ကျွန်တော်တို့ဒီအခုရဲနဲ့တပ်မတော်နဲ့ပူးပေါင်းဆက်စည်ဝင်နေတဲ့အဖွဲ့ရဲ့အဓိကမရှင်ကနံပါတ်1အဲ့ပါသွားတဲ့လက်နက်တွေပြန်ရအောင်လုပ်နံပါတ်နဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့အစွန်းရောက်အကြမ်းဖက်လူတွေရှိတယ်ပေါ့နော်အကြမ်းဖက်သမားတွေဒီလူတွေကိုဖော်ထုတ်ပြီးတော့ဥပဒေတိုင်းမှာရေးယူဟိုဖမ်းဆီးပြီးတော့စစ်ကြောတဲ့အခါမှာကိုပဲကျွန်တော်တို့ကဂျနီဗာကွန်ဗင်းရှင်းလို့ပေါ့နော်တော်ချလက်ဆက်ညှိနှိုင်းတာမျိုးတွေမလုပ်ဖဲနဲ့သူတို့ကိုဒီလိုမျိုးမေးမြန်းတဲ့ဟာမျိုးနဲ့ဒီလိုပုံစံနဲ့ဆက်ဆီးတာဖြစ်တယ်သတင်းအမှားတွေဖြန့်ဖြူးမှုရဲ့ဒါတိုက်ရိုက်မှုဆိုတာကျွန်တော်တို့ကလည်းသတိပြုနေတယ်အဲသူတို့ဆိုရင်လည်းလက်ခံတယ်သူတို့ဆိုရင်လည်းတိုင်းကျွန်တော်တို့ကလုပ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ကဟိုပြုံးမလဲလဲမဲ့ရှင်းပြပါမယ်ဖြစ်တယ်
။အော်တိုဘားလ9ရက်နေ့ရခိုင်ပြည်နယ်မောင်နှောတက်ခတ်မှုအတွင်းရဲဝန်ထမ်း9ဦးတေဆုံးခဲ့ပြီးလက်နက်မျိုးစုံ48လက်နဲ့ကြီမျိုးစုံ6600ကျော်အလူရဲခံရတယ်လို့အကြမ်းဖက်သမား10ဦးအလောင်းနဲ့2ဦးကိုတော့အရှင်ဖမ်းဆီးနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တက်ခတ်မှုကိုအဓိကဦးဆောင်တဲ့မောင်နှောကြောင့်မြင့်စိန်ရွာသားဟာဗစ်တူဟာနဲ့အခြားခေါင်းဆောင်ပိုင်းကိုတော့အခုထိဖမ်းမမိသေးပါဘူးလက်ရှိအချိန်ထိမှာတော့စစ်စင်ရေးအတွင်းတက်မတော်သား5ဦးကြာဆုံးခဲ့ရပါတယ်မောင်နှောမျိုးအကြမ်းဖက်တိုက်ခိုက်မှုကြောင့်စိုးရိမ်ချက်နဲ့ထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသခံ13000လောက်ရှိတယ်လို့နိုင်ငံတကာအကူအညီပေးရေး NGO အဖွဲ့တွေကသတင်းထုတ်ပြန်ထားပြီး မောင်နှောမျိုးပေါ်အပါဝင်ဘူးတီတောင်စစ်တွေမျိုးတွေမှာခိုးလုံနေကြတာပါအဲ့ဒီတဲကတချို့ဟာမောင်နှောမျိုးကိုပြန်လည်အခြေချနေပြီလို့အစိုးရသတင်းတွေကဆိုပါတယ်ကုလသမဂ္ဂ UNHCR WFP နဲ့နယ်စည်းမချဆရာဝန်များ MSF အဖွဲ့တွေဟာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်စားဝတ်နေရေးကျန်းမာရေးအတွက်ကူညီထောက်ပံ့နေပေမဲ့အဲ့ဒီဒုက္ခသည်တွေကိုသွားရောက်ကူညီနိုင်မဲ့လမ်းကြောင်းတွေလုံခြုံရေးအတွက်ပိတ်ထားတာကြောင့်အကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်စိုးရိမ်မိကြောင်း INGO အဖွဲ့တွေကပြောပါရယ်ခင်ဗျာ